နိုင်တရားဆက်မှုဆောင်ကဒီဆန္ဒပြလုံသမားတွေနဲ့တွေ့ဆုံခဲ့ကြတယ်လို့ကျမတို့သိရပါတယ်ရှင်။ဟိုလုံသမားတွေရဲ့အခြေအနေတွေကိုကွန်မင်းကွန်နိုင်တို့ဘယ်လိုများမြင်ခဲ့ရလဲရှင်
။ဟုတ်တယ်ကျွန်တော်တို့နိုင်တရားမြို့တွေမှာရှိတဲ့ဆက်ယုံ9ယုံကိုကျွန်တော်တို့ရောက်ခဲ့တယ်။အဲဒီမှာဆက်ယုံတွေရှိမှာကိုယ်ဆန္ဒပြနေတဲ့အလုံသမားတွေတကယ်တော်တော်ကြီးကိုနေကူထဲမှာပြန်မဆင်းရဲကြီးစွာနဲ့ရပောင်းများစွာနဲ့သူတို့ဆန္ဒပြနေတာတော်တော်လေးပြန်မနေကြဘူးကြီးတို့လေ။
ဟုတ်ကဲ့အဲ့ဒီအလို့အခြေအနေတွေမှာပေါ့လေကိုမင်းကိုနိုင်တို့ចောင်းသားកောင်းဆောင်တွေအနေနဲ့ပေါ့လေဒီအလို့သမားတွေ ਨੇ ဘာတွေများပြောဆိုဆွေးနွေးပြလဲရှင်
။ကျွန်တော်တို့ကတော့သူတို့ရဲ့ဆင်းရဲဒုက္ခတွေကိုစာနာလို့ရောက်လာတာဆိုတာပြောပြပါတယ်။အခုတော့ရှိတယ်ကျွန်တော်တို့ကတရားမျှတမှုကိုမျှိုးတဲ့သူတွေပြည်ပြီးပေါ့အမှန်တရားရဲ့တကယ်ဖြစ်နေတဲ့တရားရဲ့ပြီးတော့ဒါကိုပဲကျွန်တော်တို့အာရုံစိုက်ပြီးတော့မျက်နှာမူပြီးတော့ကြည့်မှာပါဒါကိုလည်းပြောခဲ့တယ်။နောက်တစ်ခုကအလို့ရှင်တဲ့အလို့သမားဆိုတာဟာဒီစိတ်ယုံတွေရှိနေတဲ့ကြီးလို့ရှိရှိနေတဲ့လောက်တမရှိနေတဲ့ဖြစ်ရှင်းတဲ့ဟာရှိနေမှာပဲဒါကိုရန်သူလို့သဘောမထားကြပဲနဲ့စက်တနာဖြစ်ရှင်းပဲတင်နေသဘောထားကြဖို့လည်းတိုက်တွန်းခဲ့တယ်ဖြစ်ရှင်းရတဲ့နေရာမှာလည်းညင်းရတော့ဖြစ်ကြဖို့အကျမ်းမပက်ကြဖို့ရယ်အဲသူတို့ကိုလောက်တမတွေကိုအားတုံးပြီးတော့ဖြုတ်ခွင်းတာမျိုးလုံးဝမလုပ်ဖို့အဲဒါဆိုရင်လက်ခံမှာမဟုတ်ဘူးတိခါမှာမဟုတ်ဘူးဆိုတာလည်းကျွန်တော်တို့ရှင်းရှင်းလင်းလင်းပြောခဲ့တယ်လောက်တမတွေသဘောတူခဲ့ရပါတယ
်အဲဒီ
တစ်ဆင့်ကျွန်တော်တို့ကဒီတိုင်းဒေသကြီးအစိုးရကဖွဲ့စည်းပေးလို့ရတဲ့လောက်တမကြီးကအငင်းပွားမှုကျေးဥပဒေပေါ်အားရနေပြီးတော့ဥပဒေရောတခါလဲကျွန်တော်တို့အဲ့ဒါတွေကိုသူတို့ဖောက်ပြခဲ့တယ်ကတိုင်းဒေသကြီးဒါမှမဟုတ်ပြည်내အစိုးရဖွဲ့ဟာတိုင်းဒေသကြီးသူ့ဘုအကြီးနယ်ထဲမှာရှိတဲ့မြို့နယ်တွေမှာအညီမမှုလို့ဖြည့်ရှင်းပေးဖို့ဖွဲ့စည်းရမယ်ဆိုတာပေါ့ဗျာ
ဟုတ်ကဲ့ဒီပြီးခဲ့တဲ့သတင်းပတ်ကပဲပေါ့လေဒီအရင်ရန်ကုန်မြို့တော်ဝင်ဟောင်းဦးအောင်သိန်းလင်းကလုံသမားတွေနဲ့တွေ့ဆုံပြီးတော့ညှိနှိုင်းခဲ့တာမျိုးတွေရှိပါတယ်ဟိုဒါပေမဲ့ပြည်လဲမှုတော့မရခဲ့သေးဘူးပေါ့ရှင်ဟိုကိုမင်းကိုနိုင်တို့88မျိုးဆက်ចောင်းသားခေါင်းဆောင်တွေအနေနဲ့ရောလုံသမားတွေရဲ့အခုလက်ရှိအခြေအနေတွေပေါ်မှာပေါ့လေဟိုဘာတွေလှုပ်ဆောင်ဖို့များရွေးထားတာမျိုးရှိလဲရှင
်သူတို့ကဗျာတက်ဆိုင်ကတိုင်းရဲရတာပေးတဲ့တရားဥပဒေဥက္ကဋ္ဌလောက်ရမယ်ပြီးလို့ရှိရင်ဝန်ကြီးဌာနတာဖို့ရတူအတွေ့အမှုလောက်ရမယ်လုံသမားကိုယ်စလဲဘက်က3ယောက်အလို့ရှင်ဘက်ကရွေးတာက3ယောက်ပြီးတော့တက်ဆိုင်ကမြို့နယ်အဆင့်ဌာနဆိုင်ကကိုယ်စလဲ1ယောက်ရယ်ပြီးတော့အလို့ရှင်နဲ့လုံသမားဘက်ကယုံကြည်လက်ခံတဲ့ကုမ္ပဏီရှိပုဂ္ဂိုလ်2ဦးပေါ့ဗျာအဲ့လိုဆိုလို့စနစ်တကျဖွဲ့ရမယ်လို့ပါတယ်ဗျာအဲ့တော့ကျွန်တော်တို့ဖွဲ့စည်းပေးဖို့ကျွန်တော်တိုင်းဒေသကြီးဆိုရအောင်တိုက်တွန်းရမယ်အဲ့ဒီကနေပြောင်းလာဘူးဆိုရင်တော့ပြည်တော်စုကိုဆိုရအောင်ကျွန်တော်တို့တိုက်တွန်းရမှာပဲကျွန်တော်အင်အားဆိုင်ပြီးတော့ဒီကိစ္စတွေပြည်လဲသွားအောင်လို့ကျွန်တော်တို့ဆောင်ရွက်မှာပါ
ဟုတ်ကဲ့ပါဟိုအခုတော့အနေနဲ့ဒီအလုံသမားတွေနဲ့တွေ့ဆုံခဲ့ပြီးပြီမဲ့ဒီအလုံရှင်နဲ့တွေ့ဆုံဆွေးနွေးပေးဖို့ရောအစီအစဉ်များရှိပါလားရှင
်ကျွန်တော်တို့ကတော့အလုံသမားဘက်ကအလုံရှင်ဘက်ကရဲ့လို့ဆိုလိုတာမဟုတ်ဘူးဒီအလုံသမားတွေရဲ့သူကအားထုတ်မှုသူတို့ရဲ့အင်ကြတောက်ဆုံမှုတွေဟာကျွန်တော်တို့မှာစိုးရိမ်တာကပြည်ပြည်လဲလဲမဖြစ်သွားပဲနဲ့တကယ်လို့အဲ့လိုတောင်းပွဲတိုက်ပွဲတွေတိတ်များလာပြီဆိုရင်ဒီတည်ငြိမ်မှုကိုပါပြပါလာပြီးတော့ကျွန်တော်တို့တွားနေတဲ့နိုင်ငံတော်မှာဒီကနေ့နောက်ကျောင်းပြမလဲရေးတို့ဟာအသိကူပြောင်းရေးတွေကိုတိကျိုက်မှာကိုကျွန်တော်တို့စိုးရိမ်နေအားကြောင့်မလို့သက်ဆိုင်ရာအစိုးရတွေကိုနိုင်ကိုကလည်းဒီကိစ္စတွေကိုအလေးနဲ့ဝင်ပြီးတော့တိုက်တွေဖြေရှင်းပေးတင်တယ်။ဒါကတော့ရည်ရှိမဖြစ်သင့်ဘူးလို့ကျွန်တော်ပြောတင်တယ်ဒီကိစ္စတာဝန်ရှိတဲ့လူတွေ
ဟုတ်ကဲ့
တာကလည်းဖြည့်ရှင်းပေးနေတယ်
အခုလိုဖြည့်ချတဲ့အတွက်ကိုမင်းကိုနိုင်ကိုကျေးဇူးတင်ပါတယ်ရှင်